2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့အဖွဲ့ကသမ္မတထရန့်ဆိုရဖွဲ့တွေကပထမဆုံးအဖြစ်ရှင်းနေရုပ်ချက်ဆက်ရှင်ကိုမေးမြန်းစစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ရာထူးကထုတ်ပယ်ခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းတာဝန်ထမ်းဆောင်နေစဉ်သမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကိုရုံးနဲ့မှတ်တမ်းတွေရေးသားခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲမေးမြန်းစစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းနေချက်ကိုနိုင်နဲ့ချီမေးမြန်းမှုတွေအတွင်းမှာတော့ရုရှားဆိုရတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့လည်း New York Times သတင်းစာကကြေညာဖော်ပြခဲ့တာပါ။အင်ပြီးတော့ပြောဝင်ရ Sarah Huckabee Sanders ကတော့အထူးစုံစမ်းစစ်ဆေးရေးမှုမော်လာရဲ့စုံစမ်းမှုတွေကိုပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမင်းမြန်စစ်ဆေးခံမှုလက်ခံမခံဆိုတာကိုတော့ဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရအောက်လန်းနီးနဲ့တိုက်ခတ်မှုဖြစ်ပြောဆိုထားတယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုမရှိခဲ့ကြောင်းလည်းညှင်းဆန်ထားတာပါ။စုံစမ်းစစ်ဆေးမှုမူလကရှင်းလင်းရေးချက်ဆက်ရှင်ကိုမင်းမြန်စုံစမ်းတဲ့အပေါ်မှာလည်းစိုးရိမ်စရာမရှိတဲ့ကြောင်းသမ္မတကပြောဆိုထားပါတယ်။အထူးစုံစမ်းစစ်ဆေးမှုကသမ္မတရဲ့စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိပြီးစုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးနေတယ်လို့လည်းအများကယုံကြည်ထားကြတာဖြစ်ပါတယ်။